ခုလာမယ့်အစိုးရအဖွဲ့ထဲမှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။နိုင်ငံခြားရေးဌာနအနေနဲ့လာမယ့်နိုင်ငံခြားရေးဝန်ကြီးတစ်အတွက်လုပ်ငန်းဆိုင်ရာရှင်းလင်းမှုတွေလုပ်ဖို့ပြင်ဆင်ထားပြီးနိုင်ငံခြားရေးဝန်ကြီးတစ်ရဲ့မူဝါဒအတိုင်းနိုင်ငံခြားရေးဌာနဝန်ထမ်းတွေဘက်ကအကောင့်နဲ့ဖော်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးအောင်လင်းက VOA တီးခြားဆက်တွေမင်းမြမှုဟာပြောဆိုခဲ့ပါတယ်။VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ကြပါပြီရှင်
။နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းတွင်းပြောင်းနေတယ်ပေါ့နော်။အခုလာမယ့်အစိုးရအသစ်မှာနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မှုဆိုပြီးတော့သတင်းထွက်နေတဲ့ဒီဒေါအောင်ဆန်းစုကြည်တာဝန်ထမ်းကြောင်းရည်ရဲ့ပတ်သက်ပြီးတော့ဗိုင်းရာပြင်ဆင်ထားတာရှိပါလိမ့်ရှင်
။ဝန်ကြီးဌာနမှာရှိတဲ့ဦးကြီးဌာနရဲ့လုပ်ငန်းအသီးသီးကိုပြင်ပြဖို့ကျွန်တော်တို့ဆောင်ရွက်ထားတာရှိပါတယ်။ဒါအပြင်ကိုဒီဦးကြီးဌာနအသီးသီးကနေပြီးတော့ဖြည့်ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးအတိတ်တောင်ယူတဲ့အခါကျရင်ဝန်ကြီးကိုပြင်ပြပြီးတော့ဘာဆက်လုပ်မလဲဆိုတဲ့လာနေမှုခံရွက်ဖို့ဖို့ကိစ္စတွေကိုလည်းကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်
။ဒေါက်တာစစ်ကြီးအနေနဲ့ရောဒီတာဝန်ယူခြင်းအချိန်တော်တည်းမှာနိုင်ငံခြားရေးဝန်ကြီးဌာနကကိုယ်တိုင်လာပြီးတော့များဒေသကိုရှိပါလားရှင်
။ဒီတော်စုဝန်ကြီးတွေအနေနဲ့တာဝန်ယူမဲ့ဝန်ကြီးများအနေနဲ့သက်ဆိုင်တဲ့သူတို့တောင်းဝန်ယူမဲ့ဝန်ကြီးဌာနတွေကိုသွားပြီးတော့ကြည့်ရှုဖို့လည်းပြောရတာလည်းရှိတယ်။ရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ထားပါလို့ကျွန်တော်ဒီအောင်ကျွန်တော်တို့ရဲ့အခုလက်ရှိတောင်းဝန်ဝန်ကြီးကနေပြီးတော့ပြောရတာတော့ရှိပါတယ်။အဲဒီအချိန်ကြီးဒီတောင်းလို့ဝန်ကြီးတွေကိုတောင်းဝန်ယူမဲ့ပုံကတူအောင်လို့တော့ကျွန်တော်တို့ရုံးအောင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့စူးစူးဖို့အတွက်လည်းပြုလုပ်ထားပါမယ
်။မင်းဆက်ကဆိုလို့ရှိလို့ရှိရင်ဒီသမရနှစ်ဦးပေါ့နော်တောင်းရင်အလဲကြောင်းလုပ်တဲ့အခမ်းအနားတွေရှိပါတယ်။ညဘက်မှာလည်းတို့ဟိုဒီညဘက်စားပွဲတွေနဲ့အိတ်ခါမှုရှိတယ်လို့သိရပါတယ်။အဲ့ဒီအိတ်ခါပွဲတွေတော့ပေါ့ဒီတန်တမန်တွေထိတ်ကြဖို့ပါနဲ့အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများဆောင်ရွက်ထားတာရှိပါလဲရှင
်။အခုလက်ရှိနိုင်ငံတော်သမရရုံးရဲ့ညဘက်မှာကြိုးစားနေပြီးတော့လက်မှတ်ထိုးပြီးတော့ကော်မတီဖွဲ့ထားတဲ့ပညာချက်ကိုကျွန်တော်တွေးမိပါတယ်။အဲ့ဒီကော်မတီတဲမှာတော့ဥဆောင်တာကတော့ကျွန်တော်တို့ရဲ့နိုင်ငံခြားရေးဝန်ထမ်းစာမတူဟောင်းဦးကျော်တင်ဖြစ်ပါတယ်။ဒီကော်မတီကဆိုလို့ရှိရင်ဒီတာဝန်ယူမဲ့ဆိုရတဲ့နဲ့ဤကတော့အလုပ်လုပ်ပြီးတော့ဖိတ်ကြားမဲ့လူသေးရင်းလေးအစီအစဉ်လေးနောက်ပြီးတော့ညစာစာပွဲမှာပါဝင်မဲ့အစီအစဉ်လေးညစာစာပွဲမှာတက်ချင်းရဲ့ကံမဲ့စာစာနဲ့ပတ်သက်ပြီးတော့ဆောင်ရွက်ထားတယ်လို့ကျွန်တော်သိရပါတယ်
။ဟုတ်ကဲ့ပါ။
နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကတော့ဒီကော်မတီကနေပြီးတော့တာဝန်ပေးတဲ့အပိုင်းကိုကျွန်တော်ဆက်လုပ်နေပါတယ်။တော်ပြီးတဲ့အပိုင်းဆိုတာကလည်းတာဝန်ထမ်းဆောင်မှုဟောခံထားတဲ့တာဝန်ဝကြီးကြီးတွေကိုဒီနေ့စာပွဲမှာဖိတ်ကြားဖို့ဖိတ်ခဲ့ရင်နောက်ပြီးတော့30ရက်နေ့မှာပြည်လွတ်တော်မှာပြုလုပ်မယ်ခန္ဓာတွေမှာဆက်ရောက်ဖို့အတွက်ဖိတ်ကြားရေးကိစ္စတွေကိုနိုင်ငံခြားရေးဝန်ကြီးဌာနစာမျက်နှာကြီးရဦးခန္ဓာမှာထုတ်တယ်လို့ကျွန်တော်ပြောရပါတယ
်။အခုဒီဒါနဲ့အစိုးရအသစ်မှာပေါ့နော်ဒီနိုင်ငံခြားရေးဝန်ကြီးဒီဟိုပြည်သူ့ဝန်ကြီးတာဝန်ထမ်းဆောင်တဲ့လူတွေနဲ့ဟိုဘလိုများဟိုစိန်ခေါ်မှုတွေနဲ့ရေးဆိုင်ရမယ်လို့ကြီးစားပါလိမ့်ရှင်
။အော်ဆိုရပြင်မှာတာဝန်ယူမဲ့ပြည်တော်စုဝန်ကြီးကနေပြီးတော့နိုင်ငံခြားရေးမူဝါဒကိုဆက်မှတ်ပြီးမှဖြစ်ပါတယ်။နိုင်ငံခြားရေးမူဝါဒကိုကျွန်တော်တို့အနေနဲ့နိုင်ငံခြားရေးဝန်ထမ်းများအနေနဲ့အကောင့်ထဲပုံမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆောင်ရမယ့်ကိစ္စတွေကတော့ကိစ္စဆိုင်ရာကိစ္စတွေဖြစ်တဲ့အာဆီယံကိစ္စတွေနောက်ပြီးတော့နိုင်ငံတကာကိစ္စဖြစ်တဲ့အကူလာသမဂ္ဂမှာမြန်မာနိုင်ငံရဲ့အံကဏ္ဍတွေကိုကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့ရှိပါမယ်။ဒါအပြင်ကိုမြန်မာနိုင်ငံကိုမကြခင်မှာပေါ့နိလာပြီးတော့လဲပတ်လာရောက်ဒူပါတယ်လို့ကမ်းလှမ်းထားတဲ့နိုင်ငံသားကအပြင်ကြားပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီအပြင်ကြားပုဂ္ဂိုလ်တွေကတွေကိုကျွန်တော်အနေနဲ့ကတော့နိုင်ငံသားဝင်အစ်စ်ကိုပြင်ပြဖို့ရှိပါမယ်
ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်